လေးချိန်မြောက် Spring Flowers မြန်မာအရေးနိုင်ငံတကာညီလာခံကျင်းပရတဲ့အကြောင်းရင်းတွေထဲမှာမြန်မာဒီမိုကရေစီလှုပ်ရှားမှုကိုအမေရိကန်ပြည်ထောင်စုအစိုးရကပိုးပြီးတော့ကူညီပံ့ပိုးလာစေအောင်တွန်းအားပေးဖို့ကြိုးပမ်းမှုလည်းပါဝင်တယ်လို့ညီလာခံကိုဦးဆောင်ကျင်းပတဲ့သူတွေကပြောဆိုကြပါတယ်။အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်မှာဖေဖော်ဝါရီလ12ရက်နေ့ကနေ15ရက်နေ့အထိလေးရက်ကြာကျင်းပတဲ့ဒီညီလာခံကိုကိုယ်တိုင်တွားရောက်သတင်းယူထားတဲ့ကိုစုံဝင်းလိုင်ကအပြည့်အစုံပြောပြပေးပါမယ်ရှင်။
လေးချင်းမြောက် Spring Flowers International Conference on Myanmar ကျင်းပရခြင်းရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့မြန်မာအမေရိကန်လူမှုရေးအသင်း BACI အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Eliza Van Nie ကအခုလိုရှင်းပြပါတယ်ဒ
ီ American နိုင်ငံရဲ့ပံ့ပိုးမှုကိုဆက်လက်ပြီးတော့မှကျွန်တော်တို့ရနိုင်ဖို့ဒီထက်တင်မကားပဲနဲ့တုံမှုပုံမှုအကောင်းတဲ့ပံ့ပိုးမှုတွေကျွန်တော်ရနိုင်ဖို့ကဒီနိဗ္ဗာန်မှာဟာပြူပါလေဆွဲပြီးတော့မပြောင်းဝင်ဖို့လိုတယ်အဲ့ဒီအတွက်တခုဖြစ်တယ
်ဒီညီလာခံမှာတက်အောင်မှာစကားပြောကြခဲ့တဲ့ NUG အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆာဆာကတော့ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကြားစီးလုံးညီညွတ်ရေးရှိကြဖို့လိုအပ်တဲ့အကြောင်းထည့်သွင်းပြောကြားခဲ့တယ်လို့ပြောပါတယ
်ကျွန်တော်ကဒီတော်လှန်ရေးကိုကျွန်တော်ဆင်နွှဲတဲ့အခါမှာအခုကမိုးရသူအပေါ်ကိုအခြေခံပြီးမှကျွန်တော်စီးလုံးညီဝင်လာကြတယ်ဘူရတူကကျွန်တော်ဒီကျွန်တော်အကြဖက်စစ်အနာစီကိုဒေါ်လာတဲ့နေရာမှာစီလုံးကြီးငိုချစ်ကကျွန်တော်တည်ဆောက်လာတာကိုတွေ့ရပါတယ်အခုကတော့အဲ့ဒီဒေါ်လာရေးကဘူရတူကိုကျွန်တော်ဒေါ်လာတဲ့နေရာကနေပြီးမှစီလုံးကြီးငိုချစ်ကနေပြီးမှဘူအနာကတ်ကိုဘူအနာကတ်ပေါ်မှာအခြေခံတဲ့စီလုံးကြီးငိုချစ်ကိုကျွန်တော်တွားပါလိမ့်မယ်ပြောချင်တာဘိုးရသူအပေါ်ကိုအခြေခံတဲ့စီးလုံးကိုမျိုးချစ်ကနေပြီးမှဘိုးအနာကတ်ကိုကျွန်တော်ဟာတွားတဲ့စီးလုံးကြီးမျိုးချစ်ကိုကျွန်တော်တည်ဆောက်ရပါလိမ့်မယ
်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကတော့အခုလိုမြန်မာအရေးညီလာခံနေကျင်းပခြင်းကအချင်းချင်းကြားစီးလုံးကြီးမျိုးရေးအတွက်အထောက်အကူပြုစေရောမကဘဲစီးရင်းရေးအတွက်ပါအကျိုးရှိစေမယ်လို့ယုံကြည်ကြောင်းပြောပါတယ
်ဒီလိုမျိုးတွေ conference တွေလုပ်ခြင်းအပြင်ပို့ပြီးတော့ focus လုပ်နိုင်တဲ့ဥစ္စာတွေနောက်ပြီးတော့ပို့ပြီးတော့ပေါ့နော်ကျွန်တော်တို့ဆိုရင်အခုအရန်အရေးကြီးတဲ့အချိန်ရောက်လာပြီဖြစ်တဲ့အတွက်ကြောင့်ဒီကိုယ့်အချင်းချင်းကြောင်းမှာလဲပို့ပြီးတော့ unify ဖြစ်တဲ့ဥစ္စာတွေကိုယ့်အချင်းချင်းကြောင်းမှာလဲပို့ပြီးတော့ united ဖြစ်နိုင်မဲ့ခေါင်းစဉ်တွေလမ်းကြောင်းတွေနဲ့ကျွန်တော်တို့သွားနိုင်တယ်ဆိုရင်ကျွန်တော်တို့အခုရောက်နေတဲ့တော်လန်ရေးရောက်နေတဲ့ပေါ့နော်ကျွန်တော်တို့ဒီအခြေအနေကိုဒီထက်ပိုကောင်းလုပ်ပေးနိုင်မယ်လို့မြင်တယ်ဒါကြောင့်တော့ကျွန်တော်ရဲ့တကူကြီးအမြင်ပြောရတယ်ဆိုရင်ဒီလိုမျိုး conference တွေကအရန်အရေးကြီးပါတယ်ဒီကနေတစ်ဆင့်ကျွန်တော်တို့ပို့ပြီးတော့အချင်းချင်းကြပို့ပြီးတော့ united ဖြစ်အောင်ချင်းချင်းကြကျွန်တော်တို့တွားနေတဲ့လမ်းကြောင်းတွေပို့ပြီးတော့တူအောင်လုပ်ပေးနိုင်မယ်လို့ကျွန်တော်တို့အပြည့်ယုံကြည်ပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပ
ါဒီညီလာခံကနေအနာဂတ်ဒီမိုကရေစီနိုင်ငံတည်တည်ဆောက်တဲ့အခါမှာအတုံးဝင်နိုင်မဲ့ federal ပြည်ထောင်စုစနစ်အပါအဝင်အထွေရေးစနစ်ပညာရေးတရားဥပဒေစိုးမိုးရေးစီးပွားရေးစတဲ့ကဏ္ဍစုံကိုဆွေးနွေးကြတာဖြစ်ပါတယ်မြန်မာအမေရိကန်လူမှုရေးအသင်း BACI အဖွဲ့ကဥဆောင်ကျင်းပတဲ့ဒီလေးချိန်မြောက် Spring Flowers International Conference on Myanmar ကိုတော့အမေရိကန်မှာရှိနေကြတဲ့မြန်မာအရေးတက်ကြွလှုပ်ရှားသူတွေနဲ့အတူကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သာမတ်ကြီးဦးကျော်မိုးထွန်း CRPH ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီဥက္ကဋ္ဌဦးအောင်ကျင်းညွန့်အပါအဝင် NUG အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆာဆာNUG နိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမိုးစောဦး NUCC ကိုယ်စားလှယ်တွေအမေရိကန်နိုင်ငံအတွင်းနဲ့နိုင်ငံတကာမှာရောက်နေကြတဲ့မြန်မာရေးတက်ကြွလှုပ်ရှားသူတွေအမေရိကန်မှာရှိနေကြတဲ့တပ်သိပညာရှင်တွေစုံစုံလင်လင်ပါဝင်တက်ရောက်ကြတဲ့အပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တောင်မန်ဒရုစ်ကလည်းအွန်လိုင်းကနေအမှာစကားပြောကြားခဲ့သလိုအနေနဲ့ရရမှာရှိနေကြတဲ့မြန်မာရေးတက်ကြွလှုပ်ရှားသူတွေနဲ့စိတ်ပါဝင်စားသူတွေအွန်လိုင်းကနေတက်ရောက်ခဲ့ကြပါတယ်မြန်မာနိုင်ငံမှာကြာရောက်တဲ့88ကျင်းမြောက်ပြည်ထောင်စုနဲ့အခါသမယနဲ့တိုက်ဆိုင်ကျင်းပတဲ့ဒီ၄ကျင်းမြောက်ညီလာခံကိုတော့အင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်မှာဖေဖော်ဝါရီလ12ရက်ကနေ15ရက်နေ့အထိ၄ရက်ကြာကျင်းပတာမှာပထမနေ့ရက်ကိုအွန်လိုင်းကနေဆွေးနွေးခဲ့ကြပြီးဒုတိယနေ့ရက်ကိုတော့လူကိုယ်တိုင်ပါဝင်တက်ရောက်တဲ့ညီလာခံအဖြစ်ကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ